ွေဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစွေဒင်ရောက်မြန်မာနိုင်ငံဘွားတွေနဲ့လည်းမကြသေးခင်ကတွေ့ဆုံခဲ့ပြီးငင်းချမ်းရေးအတွက်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းသွားပါတယ်
တိုင်းနာမြာနေတော့အားလုံးချက်ပေါင်းပြီးတော့ငါတို့မရနိုင်ဘူးငင်းရရလို့ငယ်ဆိုတန်လေးခံတော့ဆောက်နေတယ်ဆိုလို့ရှိရင်ငင်းရရကလည်းမရတဲ့အကြောင်းပါမှမရှိပါဘူးနောက်ဆုံးတော့ဆန္ဒပါ
ဒေါက်ဆာစုကြည်ဦးဆောင်တဲ့ငင်းချင်းကြီးဆွေမျိုးပွဲတွေကျင်းပနေချိန်တစ်ဖက်မှာလည်းလူနည်းစုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတာပါ။မကြသေးခင်ကပဲကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင့်ဂျာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းချောင်ခဲ့ရတယ်လို့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေအတွက်ကလည်းတောင်းနေချီရှိနေပါလေ။ဒေါက်ဆာစုကြည်ကတော့ငင်းချင်းကြီးလုပ်ငန်းစဉ်အတွက်ချင်းရွာမှာဖြစ်တယ်လို့ပြောဆိုပြီးပြည်သူတွေဘက်ကလက်နက်ကင်တပ်ဖွဲ့တွေငင်းချင်းကြီးကိုဥတီလာအောင်တွန်းအားပေးရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။
ဒါကြောနိုင်ငံမှာငင်းချင်းရောက်လို့ဆိုတာဟာလက်နဲ့ကိုင်တိုင်းကဟိုအဖွဲ့အစည်းတော်တော်များများနဲ့ကျွားတော့ညှိနှိုင်းပြီးလုပ်နေရတာတခြားနိုင်ငံတွေမှာလည်းအများကြီးငင်းချင်းရောက်လို့အလုံးစုံတစ်ခွက်နဲ့ဖွဲ့အောင်လုပ်နေရတာအဲ့တော့ဘယ်တော့အကောင့်ဖြစ်ပေါ်မှာလဲဆိုတာဟာဟိုကျွားတို့ဒီချာမပြောနိုင်ဘူးကျွားကတော့အများဆုံးကောင်းတဲ့ပုံကျင်းတာပေါ့အဲ့ဒီတော့အများဆုံးကောင်းတဲ့ပုံကိုဆိုတာဒီတိဒါကြီးအားလုံးအားလုံးတို့ကိုညားအားလုံးကငင်းချင်းရဲ့ဘက်ကိုတွုံးပေါ်ပါတယ်ငင်းချင်းရဲ့မှာပေါင်းနေတဲ့အထုအခွဲတွေငင်းချင်းရဲ့ဘက်ကိုတွုံးပေါ်ပါတယ်
ဒီနေ့နိုင်ငံကိုရောက်နေတဲ့ဒေါက်ဆန်းစုကြည်ကဆွေဒင်ဝန်ကြီးချုပ်နိုင်ငံသားဝန်ကြီးတို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပြီးမြန်မာငင်းချမ်းရေးလုပ်ငန်းစဉ်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီလိုအပ်ချက်တွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ရှင်